မစ္စတာဆွန်တာအိုကတရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံနဲ့စီးပွားရေးစင်ကြံပတ်လည်တိစောက်ဖို့မျှော်လင့်နေကြောင်းပြောခဲ့ပါတယ်။ဒီလမ်းဟာတရုတ်နိုင်ငံကအကောင့်ထဲဖော်မဲ့ Belt and Road Initiative လို့ခေါ်တဲ့စီးပွားရေးစင်ကြံလမ်းရဲ့တစ်စိတ်တစ်ဒေသဖြစ်ပါတယ်။စီးပွားရေးစင်ကြံလမ်းကြီးရဲ့အပိုင်း6ပိုင်းနဲ့ကအပိုင်း2ပိုင်းမှာမြန်မာနိုင်ငံပါဝင်နေပါတယ်။မြန်မာပြည်တွင်းကမူဆယ်၊ကွတ်ခိုင်၊ပြင်ဦးလွင်၊မန္တလေးတမူစတဲ့မြို့တွေကနေအိန္ဒိယနိုင်ငံထဲကိုဖြတ်ပြီးလမ်းဖောက်ဖို့ရှိနေတာပါ။ဒီစင်ကြံလမ်းနဲ့ပတ်သက်ပြီးတရုတ်သမ္မတရှီကျင်းပင်ရဲ့သဘောထားကိုမြန်မာနိုင်ငံဆိုင်ရာတရုတ်တန်အမတ်ကြီးမစ္စတာဟုန်လျန်ကငင်းငယ်ရေးလုပ်ငန်းစဉ်နဲ့သက်ဆိုင်တဲ့ပွဲတစ်ခုမှာစကားပြန်ကနေတဆင့်ပြောခဲ့ပူတာကတော့ဒီလိုပါ
Senator Mr. Xi Jinping ကမြန်မာပြည်လမ်းကြောင်းကိုပြောကြားခဲ့ပါတယ်။ဒီမှန်မှန်ကချစ်ချင်ရင်းရဲ့အငြင်းချင်းမှန်မှန်နဲ့တော့ခေါ်မျိုးအကိုအမေနဲ့မြန်မာနိုင်ငံမြန်မာပြည်လုပ်ငန်းစဉ်အတွက်ဆက်လက်ကူညီပေးပြီးထောက်ပံ့ထားပေးသွားမှာဖြစ်ပါတယ်
။ Belt and Road ဟာငြင်းချင်လမ်းကြောင်းလို့တရုတ်သမ္မတရဲ့ပြောဆိုမှုကိုလက်မခံသူတွေထဲမှာကချင်ငြင်းချင်ကွန်ရက်ကဒေါ်ကွန်ကြာလည်းပါဝင်ပါတယ်။
တရုတ်နိုင်ငံကနေပြီးဝင်ရောက်ဆက်ဆက်မှုမရှိတဲ့နေရာတိုင်းမှာတော့ငြိမ်းချမ်းမှုပိုရတယ်လို့ပဲမြင်တယ်ပေါ့။တရုတ်နိုင်ငံကဝင်ဖြတ်ဝင်ပြေးသွားမှဆက်ဖက်တဲ့နေရာတိုင်းမှာဆိုရင်လူခွင့်ရေးထုတ်ဖောက်မှုမျိုးစုံကိုမြင်ရတယ်။လောလောဆယ်စိုက်ပွဲဖြစ်နေတဲ့နေရာတွေအကုန်လုံးကတရုတ်ရဲ့ညီညွတ်နာမှုရှိတဲ့လမ်းကြောင်းတစ်လျှောက်လုံးမှာပဲဖြစ်နေတယ်ဆက်။တရုတ်နိုင်ငံရဲ့ဖိအားကိုလည်းမြန်မာနိုင်ငံအစိုးရကလွန်ဆန်လို့မရနိုင်ဘူးဆိုတာကိုလည်းမြင်ရတယ်။ဥပမာမလုပ်တဲ့စီးပွားရေးတွေကိုအစိုးရကနိုးလို့ပြောနိုင်စွမ်းရှိအောင်ဥပမာဆိုအစိုးရကမကန့်ကွက်နိုင်တဲ့ချိန်မှာပြည်သူကကန့်ကွက်တင်တယ်လားပေါ့။
ကချင်ငြိမ်းချမ်းရေးကွန်ရက်ကဒေါ်ကွန်ကြာရဲ့စဉ်စားချက်ကိုကြားခဲ့ရတာပါစစ်အစိုးရတပ်တန်းအတွင်းတရုတ်မြန်မာနှစ်နိုင်ငံကြားဆောင်ရွက်ခဲ့တဲ့စီးပွားရေးစီမံကိန်းတွေဟာပွင့်လင်းမြင်သာမှုမရှိခဲ့သလိုစစ်အာဏာရှင်တွေရဲ့အကျိုးရလိုမှုတွေများခဲ့တာကြောင့်မြန်မာနိုင်ငံအနေနဲ့နင်းနာခဲ့တာတွေများခဲ့ပါတယ်လက်ရှိမှာတော့ရင်းနှီးမြှုပ်နှံမှုဥပဒေကစလို့ပြင်ဆင်ဆောင်ရွက်နေပြီးတဘာဝပတ်ဝန်းကျင်ထိန်းသိမ်းဖို့နဲ့မြန်မာနိုင်ငံရဲ့ဥပဒေစည်းမျဉ်းစည်းကမ်းချက်တွေကိုလိုက်နာဆောင်ရွက်ဖို့တရုတ်အစိုးရနဲ့ကုမ္ပဏီတွေထံကတိပြုချက်တွေရယူထားတာမို့စီမံကိန်းတွေလှုပ်ဆောင်တာဟာနှစ်နိုင်ငံအကျိုးဖြစ်ထွန်းမယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကယုံကြည်နေပါတယ်။တချို့သောစီးပွားရေးပညာရှင်တွေနဲ့နိုင်ငံရေးလေးလာသူတွေကလည်းတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလက်လွတ်မခံသင့်ဘူးဆိုတဲ့တွက်ဆမှုတွေရှိနေပါတယ်
အဲ့မြန်မာနိုင်ငံအခုအခြေအနေမှာဆိုလို့ရှိရင်တရုတ်ကဝယ်ဖို့အားကိုးရတဲ့သဘောရှိနေတာကိုအဲ့ဒါကိုမပေါင်းလို့ဘူးမဖြစ်ဘူး။ဥပမာမျက်စုံတော့လို့တော့မြန်မာနိုင်ငံကလူကြီးတွေကအိတ်ထဲဝေထည့်ရလို့အဲ့ဒါတရုတ်တိုက်တယ်လို့လို့ဆိုပြီးထိုးအပ်ခဲ့တာ။အဲ့ဒီလိုတိုင်းပြည်ပြန်တာမကြည့်ဘဲနဲ့ဖြောက်ဖြောက်မလုပ်ခဲနဲ့ကိုတိုင်းပြည်ကိုချိန်ရင်ကိုတိုင်းပြည်အတွက်အကျိုးရှိမဲ့လူနဲ့အကျိုးရှိအောင်ပေါင်းထားရမှာပေါ့။ကိုယ်ကျော်မရှာကြနဲ့တိုင်းပြည်ကောင်းမရတိုင်းပြည်မျက်စာပဲကြည့်လို့ပွင့်လင်းမြင်သာစွာနဲ့လူသားတွေအသိပေးဝေဖန်မှုကိုခံယူ
ဒါကတော့စီးပွားရေးပညာရှင်ဦးလာမောင်ရဲ့သဘောထားကိုကြားခဲ့ရတာပါနောက်ပိုင်းမှာလည်းအမေရိကန်လိုအနောက်နိုင်ငံတွေထက်တရုတ်လိုအိမ်နီးချင်းနိုင်ငံတွေနဲ့ပဲမြန်မာဟာစီးပွားရေးအရာဆက်ဆံမှုတွေပိုတိုးလာမှာဖြစ်တယ်လို့နိုင်ငံရေးလေးလာသုံးသပ်သူဦးမောင်မောင်ဆိုးကပြောပါတယ
်အမေရိကန်ကပြန်တဲ့တိုင်းပြည်ရဲ့ဆက်ဆံတဲ့မှာအမေရိကန်ဖောက်ဆိုရဲ့ယူဆနဲ့ဆက်ဆံတာဖြစ်သလိုသူ့ရဲ့အကျိုးစီးပွားတွေရောခြေချံပြီးဆက်ဆံတာပါကျွန်တော်တို့ဗမာပြည်မှာအမေရိကန်အကျိုးစီးပွားဘာမှရှိဘူးဗျအမေရိကန်တွေကလောလောဆယ်လေကျွန်တော်ထင်တယ်ဝေးနေတယ်ထင်ပါတယ်နောက်ပိုင်းမှာကတော့တရုတ်ရဲ့လော်လော့ဆယ် OVOR ပေါ့သူ့ဟိုရင်းနှီးမြှုပ်နှံမှုနဲ့ဘာပြီမှာတော့ဆက်ရှိလာမယ့်သဘောတော့ရှိပါတယ်
တရုတ်နိုင်ငံဟာမြန်မာနိုင်ငံအပေါ်တန်တမန်နီးအရာပါနတ်စွာချဉ်းကပ်လေးရှိပါတယ်။ဒီလာဇန်ပိုင်းမှာတရုတ်နိုင်ငံဂျာယီဝန်ကြီးဌာနရဲ့အာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော်ရှန်ကမြန်မာပြည်ကိုလာပြီးတရုတ်နိုင်ငံကလှူဒန်းတဲ့အမေရိကန်ဒေါ်လာ3သိန်းကိုငင်းချင်းကော်မရှင်ကိုပေးခဲ့ပါတယ်။ဒေါမ်ဆန်းစုကြည်ကလည်းအခုလ15ရက်နေ့ကစင်ကာပူနိုင်ငံမှာတရုတ်နိုင်ငံဝန်ကြီးချုပ်မစ္စတာလီခတ်ချန်နဲ့တွေ့ဆုံစဉ်ကမြန်မာဟာတရုတ်နဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေပြီးရခိုင်အရေးမှာတရုတ်နိုင်ငံကနားလည်မှုရှိရှိနဲ့ထောက်ခံကူညီခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောခဲ့ပါတယ်။ပြည်ချရေးဝန်ကြီးဟောင်းဦးရထွတ်ကတန်တမန်ဆက်ဆံရေးအရာတနိုင်ငံနဲ့တနိုင်ငံအပေးအယူသဘောတဘာဝကိုအခုလိုထောက်ပြပါတယ်
။ကုသိန်းစိန်လက်ထက်ချင်းနဲ့ကုချင်းတို့မတူဘူး။ရောကုသိန်းစိန်လက်ထက်တုန်းကကြာတော့နိုင်ငံနဲ့ဒါနဲ့ဆက်ဆံရေးကောင်းတယ်။ဆက်ရှိချင်းရုပ်ခံတဲ့တို့ကြောင့်မို့သူတို့ကတရုတ်နိုင်ငံရဲ့တန်တမန်အကာအကွယ်နဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကိုတတ်မတော်ဆိုရတဲ့ဆက်သားတော့ပြီးခိုးခဲ့ရတာမရှိဘူး။ရခိုင်ရေးဖြစ်ပြီးတဲ့နောက်ပိုင်းမှာမြန်မာကတရုတ်နိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတန်တမန်ရေးရဖို့ပြီးတော့ပြီးခိုးလာတာပေါ့။အဲ့လိုမိခိုးလာတဲ့အကျိုးစေးရဲ့နောက်ဆက်တွဲဖြစ်စီးပွားရေးမှာလည်းပုံတော့မှပူပေါင်းဆောင်ရွက်မှုတွေများလာတယ်။တရုတ်မြန်မာစီးပွားရေးစဉ်ကြံကိုသဘောတူတဲ့အမျိုးတွေရှိတာ။ဟောတခုတော့ရှိတာပေါ့ဗျာ။ဟိုငါသာပေးမယ်၊နင်ကသာပြန်ပေးဆိုတဲ့ကြောင်ပြောတာမျိုးတော့မဟုတ်ဘူး။သူတော့ဒါပဲပြောတဲ့နိုင်ငံတကာဆက်ဆံရေးမှာတော့တခုကိုမိခိုးလို့ရှိရင်တခုမှတော့ပြန်ပြီးတော့ဟိုလိုက်ပြောရတာတော့ဓမ္မတာပါပဲ။
ညီမနိုင်ငံမှာ2029ခုအများဆုံးဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိ2018နဲ့2019ဘဏ္ဍာနှစ်ပထမ6လတာကာလမှာလေရှေ့ဆုံးကနေဦးဆောင်လုပ်နေပါတယ်အနောက်နိုင်ငံတွေနဲ့ဝေးသွားခြင်းကတရုတ်နိုင်ငံအတွက်ပိုပြီးအခွင့်အရေးရစရာဖြစ်လာတယ်လို့စာရေးဆရာဦးချက်ဝင်းမောင်ကတုံ့တက်ပါတယ်တောင်ဆန်းစုကြည်ပြောသလိုအိန္ဒိယနိုင်ငံဆိုတာရွေးချယ်လို့မရဘူးဒီနိုင်ငံနဲ့မဆက်ဆံခြင်းနဲ့ဆက်
ခွင့်သာသလိုဖြစ်သွားတာပေါ့လေတရုတ်ရဲ့ယင်းနည်းမြုံနိုင်မှုအပေါ်မှာမြန်မာပြည်သူတွေမနှိမ့်ညွတ်မှုတွေအမြဲတမ်းဖြစ်ပေါ်ခဲ့တယ်တကယ်လည်းဟိုတရုတ်ကဒီစီးပွားရေးလုပ်တဲ့နေရာမှာကျင့်ဝတ်ပိုင်းဆိုင်ရာအားနည်းတာတွေလည်းရှိတာပေါ့
ပြီးခဲ့တဲ့အောက်တိုဘာလ31ရက်နေ့အထိမြန်မာနိုင်ငံမှာလာရောက်ယင်းနှီးမြှုပ်နှံကြတဲ့နိုင်ငံပေါင်း49နိုင်ငံထဲမှာတရုတ်ကယင်းနှီးမြှုပ်နှံမှုအားလုံးရဲ့26ရာခိုင်နှုန်းအမေရိကန်ဒေါ်လာမီလီယံ2000ကျော်ယင်းနှီးမြှုပ်နှံထားမှုနဲ့အရှိဆုံးမှရှိနေတာပါတရုတ်ကသဘာဝတန့်ွေယင်းနှံအပါအဝင်ဓာတ်တထုတူဖို့ယင်းနဲ့မြေဆုံရေကတာစီမံကိန်းလို Hydro Power စီမံကိန်းတွေကိုမြန်မာမှာယင်းနှီးမြှုပ်နှံမှုများခဲ့တာမှန်ပေမဲ့2021ခုနှစ်နောက်ပိုင်းကစပြီးကုန်ထုတ်လုပ်မှုကဏ္ဍတွေမှာအဓိကထားယင်းနှီးမြှုပ်နှံမှုများလာတယ်လို့ဒိုက်ကာရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကဆိုပါတယ်တရုတ်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေစီးပွားရေးစီမံကိန်းတွေအပေါ်မယုံကြည်ကြတဲ့ဒေသခံပြည်သူတွေဘက်ကသဘောထားအမြင်ပြောင်းလဲလက်ခံလာအောင်အချက်ယူဆောင်ရွက်ရမယ်ဆိုတာကိုလည်းအစိုးရတာဝန်ရှိသူတွေကနားလည်ကြပါတယ်ဒေါ်ကွန်ဂျာတို့လိုတိုင်းရင်းသားတွေနဲ့ဦးညောင်ဝင်းတို့လိုအထည်နာဘူးရဲ့စီမံကိန်းဧရိယာအနီးတစ်ဝိုက်နေထိုင်ကြသူတွေကိုမြန်မာအစိုးရအနေနဲ့ဘယ်လိုဆွဲဆောင်စည်းရုံးမလဲဆိုတာကတော့တရုတ်မြန်မာရေးစောင့်ကြည့်လေ့လာသူတွေအတွက်စိတ်ဝင်စားစရာမေးခွန်းတွေပဲဖြစ်ပါတယ်ရှင်